ထိုင်းနိုင်ငံမှာမြန်မာအလုပ်သမား89ယောက်အဖမ်းဆီးခံရတဲ့သတင်းနဲ့ဓာတ်ဆီလောင်ကမ်းထဲမှာပုံခိုင်ပြီးခေါ်လာတဲ့မြန်မာနိုင်ငံသား40တယောက်ကိုထိုင်းရဲတွေကရှာဖွေတွေ့ရှိရဲဆိုတဲ့သတင်းနဲ့ပတ်သက်ပြီးကျမတို့ရဲ့ထိုင်းပြည်သူတွေတရင်တော့ဒေါ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ကနေထိုင်းနိုင်ငံရဲ့အတွင်းမှာမြို့တွေစီက တဲ့မြန်မာနိုင်ငံသားတွေထဲမှာအမျိုးသမီး33ဦးနဲ့အမျိုးသား46ဦးတို့ပါဝင်ပါတယ်။သူတို့ဟာအလုံးပိတ်ထားတဲ့ကွန်တိန်နာကြီးထဲမှာမွန်းချက်စာလိုက်ပါရင်းနဲ့ကားထဲမှာစီးတွေဝန်းနေသွားထားတာကြောင့်အဲ့ဒီအနက်သက်တွေနဲ့ပဲကားပေါ်မှာမွန်းချက်စာဖန်စားနေရပါတယ်။အလားတူပဲဒီဇင်ဘာလ14ရက်နေ့ကလည်းမြန်မာနိုင်ငံသား42ဦးဟာမဲဆောက်တဆောင်ရန်ကာလန်ပါကနေဘန်ကောက်ကိုသွားဖို့အတွက်ဂျက်စီတန်ကီထဲမှာလိုက်ပါလာရင်အဖမ်းဆီးခံခဲ့ရပါတယ်။ဒီလိုအဖမ်းခံရသူမြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံမှာစီးပွားရေးဆက်တဲလွန်းတာကြောင့်စားဝတ်နေရေးအတွက်အသက်အန္တရာယ်ကိုတော့မကြောက်မရွံ့ပဲစွန့်စားနေကြတာပါ။မြန်မာနိုင်ငံသားတွေအခုလိုအန္တရာယ်ကြားကသွာလာနေရတဲ့အခြေအနေနဲ့ပတ်သက်ပြီးထိုင်းနယ်စပ်မှာအခြေစိုက်တဲ့ရောင်ကြည်ဦးအလုပ်သမားအဖွဲ့ရဲ့တာဝန်ခံကိုမိုးစေကအခုလိုပြောပြပါဗ
ျ။ဗမာလူ့သမားတွေအနေနဲ့ကဒီမဲဆောက်လူဒေသမျိုးမှာကလူဝါကရန်နေတယ်။လူဝါကရန်နေတဲ့အပြင်မှာပဲခုနပြောတဲ့ဒီအလုပ်သမားခွင့်ရေးချိုးဖောက်မှုတွေနဲ့မတရားလုပ်မှုတွေကများကြတယ်။အဲဒီအခါကျတော့အလုပ်သမားတွေကဒီနေရာတဲ့ပုံပြီးတော့ကောင်းတဲ့နေရာကိုသွားဖို့ကြိုးစားကြတယ်ပေါ့။ဒီမဲဆောက်မှာတကယ်လို့ကမဲဆောက်မှာကဒါသူဒီအခြေအနေကလူ့သမားတွေတင့်တင့်ကြတာတဲ့လူဝါကကြီးကြည့်ကြမယ်လောက်ကဲစားတော့လို့ဆင်ပြေကြမယ်ဆိုဘယ်သူမှဒီတော့ဆုဆုသာသာသွားကြမှာမဟုတ်ဘူးဒီတော့ဆိုရင်လေရှင်းရှင်းရွယ်ကားဒီပေါ်မှာထဲထဲမှာလိုက်ကြတယ်အပေါ်ကနေပဲနဲ့ထိုးလို့ခီပြီးတော့တည်ကြတယ်နောက်တစ်ချို့လဲအသက်ရှူမုန်းချက်ပြီးတော့အလောင်း10လောင်း15လောင်းတခါတည်းတပြုံအစုလိုက်ပြုံလိုက်တည်တာတွေဖြစ်ကြတယ်ဘာပဲပြောပြောဒီချို့ဆိုရင်ဒီဗမာပြည်ရနေပြီးတော့ပတ်စံကတပေါင်းခွဲကျော်ကျော်ကိုရင်းပြီးတော့သူတို့သွားကြတယ်ဆိုတော့မဲဆောက်မှာနေမယ်ဆိုရင်အလုံးဟာကလည်းနေတယ်လောကကနေတဲ့ပြပုံကလည်းမမှန်ဘူးချင်းကြီးတဲ့အလုပ်ပြုတ်ခံနိုင်ရတယ်ဆိုတဲ့အတွက်အလုပ်သမားတွေကနောက်ဆုံးကိုယ့်အတက်ကိုရင်းပြီးတော့သွားနေကြတယ်ဒီဥစ္စာကတော်တော်ဖန်ပြေကြီးလာတဲ့ကိစ္စဖြစ်တယ်ကျွန်တော်တို့မြင်တယ
်ဘန်ကောက်ကိုတက်ဖို့အတွက်မြန်မာပြည်ကလေတွေအိမ်တွေကိုရောင်းပြီးဈေး15,000ခန့်ရဖို့အတွက်ရှာဖွေလာကြတဲ့မြန်မာနိုင်ငံသားတွေဟာလူကုန်ကူးသူတွေရဲ့စီမံမှုအတိုင်းလုံဆောင်ရခြင်းဖြစ်တယ်လို့လည်းကိုမိုးစေက
ပြောပြပါရစေ။ဒီတက်စီအလုပ်သမားတွေအနေနဲ့ကရှင်းရှင်းပြောရွေးချယ်ကြလမ်းမရှိဘူး။သူတို့အတွက်ကသူတို့ကိုအန္တရာယ်လဲကြီးကြတယ်။ဗမာနိုင်ငံကထွက်လာတဲ့အလုပ်သမားအများစုမှာကဒီနိုင်ငံကိုရောက်တဲ့အခါမှာတန်ခေါက်ကိုဘယ်လိုသွားရလဲဆိုတာကသူတို့ကနေပြီးတော့မဆုံးဖြတ်တာမဟုတ်ဘဲနဲ့လူကုန်ကူးတဲ့လူတွေကဆုံးဖြတ်ပြီးတော့ဘယ်လိုပုံနဲ့ပဲခေါ်ခေါ်သူတို့ခေါ်တဲ့အတိုင်းထားတဲ့အတိုင်းကိုလိုက်ကြရတာဖြစ်တယ်။ဒါတန်ခေါက်တို့တခြားဒေသတွေကိုသွားတဲ့ကိစ္စမျိုးတွေမှာအလုပ်တရားအန္တရာယ်ကြီးတယ်ဆိုတာကိုတိထားကြဘူးလူတွေလို့ကျွန်တော်တို့မြင်တယ
်တကယ်တော့ရေးစင်နေတိုင်းထိုင်းနိုင်ငံအတွင်းပိုင်းကိုကားလမ်းတွေတော့တော့လကောင်ဖြည်းဖြည်းလျှောက်ပြီးတော့တော့လကောင်သွားနေကြတဲ့မြန်မာနိုင်ငံသားတွေအများအပြားကိုလည်းတွေ့နိုင်ပါတယ်တချို့ဆိုရင်တော့တောလန်းတွေကနေလူကယ်ရေးသမားတွေကခေါ်သွားရင်လမ်းမှာပါလာတဲ့ငွေကိုဓမြတိုက်သွားတာမျိုးအမျိုးသမီးတွေဆိုရင်လည်းအာဓမပြုကျင့်ခံရတာမျိုးတွေလည်းတွေ့ရပါတယ်ရှင်